ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကဖြစ်အစည်းစံနာဆင်ပြေလမ်းလျှောက်တမဲ့တိမ်သိစို့ကွယ်တို့ခန္ဓာ။
မျော်လင့်ခြင်းတန်တော်တာရှင်များကိုမင်္ဂလာနေ့ရဲ့အချိန်အခါလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တို့ရရှိများရှင်ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာမိသားစုအတွင်လှူဆောင်ခြင်းဆိုရဲကျမရဲ့ပညာပေးတရင်စကားအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါလေရှင်တို့ရရှိများရှင်ကျမတို့ရဲ့သားသမီးငယ်လေးတွေအနေနဲ့ပြည့်ပက်ခံရတာကိုနှစ်သက်မြင်လို့ကြပါတယ်ဒါပေမဲ့ကျမတို့အနေနဲ့သားသမီးလေးတွေကိုပြည့်ပက်ဖို့ခက်ခဲတတ်ကြပါတယ်မိဘတွေဖြစ်တဲ့ကျမတို့အနေနဲ့ကျူးစားကြရပါမယ်ကလေးငယ်လေးတွေအနေနဲ့သူတို့ကိုကျမတို့ချစ်ကြောင်းသိဖို့လိုအပ်ပါတယ်ကလေးတွေအနေနဲ့အထူးသဖြင့်ဖခင်တွေနဲ့ဆော့ကစားနှပန်းလုံးချင်ကြပါတယ်ဖခင်တွေအနေနဲ့သူတို့လေးတွေကိုမပစ်ပယ်ပဲရင်းနှီးစွာနေထိုင်ပေးရပါမယ်ဆော့ကစားတဲ့အခါသူတို့ကိုအရှုံးပေးပြီးလှဲချလိုက်ပါသားသမီးလေးတွေကိုပွေပက်ထားလိုက်ပါတောတရှင်များရှင်သူတို့လေးတွေတခုခုအောင်မြင်တာဒါမှမဟုတ်ခီးခီးကပြန်လာတာအเจ้าကနေပြန်လာရင်လဲချီးကျူးလိုက်ပါသူတို့လေးတွေကိုပွေဖက်ပေးလိုက်ပါဒီလိုပြုလုပ်ပေးမယ်ဆိုရင်မိတ်ဆွေအနေနဲ့တက်တောင့်တသားပျော်ပျော်ရွှင်ရွှင်နဲ့ကျမကြီးလည်းပုံမှုကောင်းမွန်စွာနေထိုင်လာနိုင်ပါလိမ့်မယ်ကလေးငယ်တွေရဲ့စိတ်ထဲမှာလဲမိတ်ဆွေခံစားရသလိုခံစားမိမှာဖြစ်ပါတယ်သူတို့လေးတွေကြီးပြင်းလာတဲ့အခါမှာလဲအဖေဟာငါ့ကိုမချစ်ဘူးဆိုတော့ခံစားချက်ကလည်းခံစားရတော့မှမဟုတ်ပါဘူးကျွမ်းကျင်သူတွေကမိသားစုမှာသားသမီးလေးတွေကိုတစ်နေ့လေးချိန်လောက်ပွေဖက်တင်ချောင်းအကြံပြုထားပါတယ်သောတာရှင်များရှင်ဖြားလာနေတဲ့ကလေးငယ်တွေဟာဆိုရင်သူတို့အချစ်ခံရပြီးပုံမှန်ပွေဖက်မှုရရှိမယ်ဆိုရင်မြန်မြန်ဆန်ဆန်ကျန်းမာလာပါလိမ့်မယ်သားသမီးငယ်လေးတွေရဲ့ကျမဖွံ့ဖြိုးတိုးတက်မှုကမိတ်ဆွေတို့အနေနဲ့သူတို့အပေါ်အချစ်တွေဘလောက်ပေးရသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်။သူတေသနာတွေရဲ့တွေးရှိချက်အရာသူတို့လေးတွေနဲ့တိုက်ရိုက်ရင်းရင်းနှီးနှီးဆက်ဆံပြီးပွေဖက်ပေးတာကခလီးငယ်တွေရဲ့အယိုးတွေကြီးထွားမှုကိုပုံမှုမြန်ဆန်စေပါတယ်။မိခင်ရဲ့ချစ်ချင်းမေတ္တာကိုမရတဲ့ကလေးငယ်တွေဟာတခြားမိခင်ရဲ့မေတ္တာကိုရတဲ့ကလေးတွေထက်အယိုးကြီးထွားမှုကတဝက်လျော်နေစေပါတယ်။တကယ်ဖျားပြီးတည်တော့မယ်ကလေးတွေဟာဆိုရင်မိဘရဲ့ချစ်ချင်းမေတ္တာကိုအပြည့်အဝရရှိပြီးပုံမှန်ပွေဖက်မယ်ဆိုရင်သူတို့ရဲ့အသက်ကလည်းမြဲမြဲပြန့်ရှင်လာနိုင်ပါတယ်။ဒါကြောင့်မို့ချစ်ချင်းမေတ္တာနဲ့ပွေဖက်တာကခန္ဓာကိုယ်ကျန်းမာဖို့နဲ့စိတ်ကြမ်းမာဖို့အရေးကြီးတဲ့ကုတုံးပဲဖြစ်ပါတယ်။သောတာရှင်များရှင်လေးလာမှုတစ်ခုရဲ့တွေးရှိချက်အရာပွေဖက်မှုကြောင့်အမွှာနှစ်ယောက်ရဲ့အသက်ကိုကယ်နိုင်ခဲ့ပါတယ်။အမွှာကလေးတွေဟာလမစီပဲဆေးရုံမှာမွေးခဲ့ပါတယ်။တယောက်ကတော့အသက်ရှင်ဖို့မျှော်လင့်ချက်မရှိပါဘူး။ဆေးရုံရဲ့ဥပဒေတွေကိုဆန့်ကျင်ပြီးသူနာပြုဟာလူများမမြင်နိုင်တဲ့အချိန်မှာမျောလင့်ချက်မရှိတဲ့ကလေးကိုသူ့ရဲ့မွေးခြင်းညီမနဲ့အတူထားခဲ့ပါတယ်။ကျမ်းမာတဲ့ညီမလေးဟာဖျားနေတဲ့အမအပေါ်သူ့ရဲ့သေးသွယ်တဲ့လက်လေးနဲ့ပွေဖက်လိုက်ပါတယ်။ အဲ့ဒီအခါမှာသူတို့ရဲ့နှလုံးခုန်လုံးလေးတွေကပြန်လဲခိုင်မာလာပါတယ်အပူချိန်ကလည်းပုံမှန်ပြန်ဖြစ်လာပါတယ်ညီအမနှစ်ယောက်စလုံးအသက်ရှင်ပြီးကျန်းမာလာပါတယ်ဆိုပြီးစေယုံကတာဝန်ရှိသူတွေကပြန်ပြောပြပါတယ်သောတာရှင်များရှင်ချစ်ချင်းမေတ္တာတွေရဲ့တင်ကြတာတွေကပွေဖက်တာကလည်းခန္ဓာကိုယ်ကျန်းမာဖို့နဲ့စိတ်ကျန်းမာဖို့အရေးကြီးတဲ့ကုထုံးဖြစ်ပါတယ်တို့တာရှင်တို့လေမိမိတို့ရဲ့သားသမီးလေးတွေအပေါ်ချစ်ချင်းမေတ္တာအပြည့်အဝထားရှိခြင်းအပြင်သူတို့လေးတွေရဲ့ဘဝကိုပျော်ရွှင်မှုများပေးကြပါစုလားတို့တာရှင်များအလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တို့တာရှင်များရှင်တရားဒေသနာတော်ကိုသိခါရောရဓမ္မစရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်တပါမိတ်ဆွေပေါင်းမင်္ဂလာပါ။ယခုလိုမင်္ဂလာရှိတဲ့ချစ်တော်တမဲအမိတ်ဆွေတို့နဲ့တူပြန်လည်ပြီးတော့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားကိုပြန်လည်ဝင်ငါတည်တည်ခံခွင့်ရတဲ့အတွက်ကြောင့်လည်းအထူးပဲဝမ်းသာပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းသတင်းစကားဟာကျွန်တော်တို့အားလုံးအတွက်နေ့စဉ်နေ့ရက်မြတကယ်ပဲစာလောင်မွတ်သိပ်ပြီးတော့တကယ်ပဲခံယူရမယ့်နှုတ်ကပတ်တော်သတင်းစကားဖြစ်ပါတယ်။ဘုရားသခင်ကကျွန်တော်တို့ပေါ်မှာဘလို့နီးအဖြစ်ညွှန်ကြားထားတယ်ဘုရားရဲ့အလိုတော်ကဘာတွေလဲဘုရားသခင်ကဆိုရှင်ကျွန်တော်လောကသားလူသားတွေပေါ်မှာဘလောက်ချစ်တယ်လဲဒါဒီသတင်းစကားတွေကအားလို့ရှင်ဘုရားရဲ့နှုတ်ကပတ်တော်တမန်ကျမ်းစာတွေကနေမှာဆိုရှင်ဘုရားသခင်ကိုယ်တိုင်ပြောထားတဲ့နှုတ်တော်အတွက်စကားများကိုကျွန်တော်တို့ကပြန်လည်ပြီးတော့ဟောပြောဝင်ငါသက်သေခံနေတာဖြစ်ပါတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဆက်လက်ပြီးတော့ဝင်ငါသက်သေခံသွားခြင်းတဲ့သတင်းစကားကတော့အမမှန်ကြားမှာကျွန်တော်တို့ဤစိတ်နှလုံးအမမှန်ကြားမှာကျွန်တော်တို့ရဲ့စိတ်နှလုံးဒီနေ့လူသားတွေကိုကြည့်လိုက်တဲ့အခါမှာစိတ်နှလုံးကဖတ်ရအခက်ဆုံးရာဖြစ်ပါတယ်။ဘာကြောင့်လဲဒီလူကကောက်ချစ်သလားစင်းလဲသလားဒီလူကကိုယ့်ပုံမှာဆိုရှင်ဟန်ဆောင်နေတဲ့အပြုံးလေးနဲ့ပြုံးပြီးတော့ကိုယ့်ပုံမှာဆိုရှင်ဆက်ဆံနေသလားဒီနေ့ဖတ်ရခက်ဆုံးတာဆိုရှင်တော့စိတ်နှလုံးဖြစ်ပါတယ်နော်စိုက်ကိုဘလောက်ပဲကျွမ်းကျင်နေပါသေးစိုက်ကိုဆရာဘလောက်ပဲကျွမ်းကျင်ပြီးတော့ဘလောက်ပဲဖတ်တတ်ပါစေလူရဲ့စိတ်ကိုတရားရကိုင်းတော့ဖတ်ဖို့ဆိုတာခက်ခဲပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဘာကြောင့်လဲဆိုတော့ဒီနေ့လူတွေရဲ့စိတ်နေသဘောထားတရားလို့ရှိရင်ဖောက်ပြန်ဆင်းလဲလာတဲ့ခါမှာအချင်းချင်းတွေကြားထဲမှာတို့ရှိရင်လည်းပဲအန်တရယ်တွေနဲ့ရင်ဆိုင်နေကြရတယ်။အဖွဲစည်းတွေကြားထဲမှာတို့ရှိရင်လည်းပဲတရားနဲ့တရားမညီညွတ်မှုတွေဘာကြောင့်ဖြစ်ပေါ်လာတာလဲ။အဓိကဘာလဲလူတွေရဲ့စိတ်နှလုံးကတို့ရှိရင်လုံးဝတော့ဖောက်ပြန်ဆင်းတဲ့အထဲမှာရှိနေတဲ့အတွက်ကြောင့်ယနေ့ကဘာကြီးကမငိမ့်ချမ်းတော့ဘူးကဘာကြီးကလည်းမตาရတော့ဘူးယနေ့ကျွန်တော်တို့ရဲ့နေရထားနေတဲ့လည်းမตาရတော့ဘူးဘာကြောင့်လဲအဲ့ဒီဖောက်ပြန်ခြင်းစိတ်နှလုံးသားတွေများပြားလာတဲ့ခါမှာဒီဖောက်ပြန်ဆင်းလဲခြင်းတွေအားဖြင့်ကဘာကြီးကပြင်းထန်လာတဲ့ခါမှာဒီနေ့လောကမှာကျွန်တော်နေရတာตาရမှုဆိုတာမရှိတော့ဘူးပျော်ရွှင်မှုဆိုတာလည်းပဲအစ်စ်မှန်ရှာလို့မတွေ့တော့ဘူးဒါဒီနေ့ကျွန်တော်ရဲ့အသက်တာကဆိုရှင်မတည်ငြိမ်မခိုင်မြဲတဲ့ဒီလောကကဘာကြီးထဲမှာကျွန်တော်တို့သွာလာနေထိုင်သက်ရှင်နေရတဲ့ခါမှာကျွန်တော်တို့ရဲ့အသက်တာကစိတ်အနှောက်အယှက်တွေနေတိုင်းရင်ဆိုင်နေရတယ်။ဒါဒီချင်းရတရားဆိုရှင်ဘာကြောင့်ဒီလိုမျိုးဖြစ်ပေါ်လာတာလဲမိတ်ဆွေပေါင်းတို့။ဒါယေမနိယေရမိအနာဂတ်ကျမ်းခန်းကြီး19အပိုင်ငယ်9မှာဆိုလို့ရှိရင်ယေရမိကဘာဆိုရှင်ဘလို့ပေါ်ပြထားလဲဆိုတော့စိတ်နှလုံးဒီခတ်သိမ်းသောအရာတို့ထက်စင်းလဲထား၏တဲ့။အလွန်ယိုယွင်းသောသဘောရှိ၏စိတ်နှလုံးသဘောကိုအဘယ်သူသိနိုင်သနည်းမိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့စိတ်နှလုံးကားဆိုရှင်ဒီလူကကောက်ချစ်သလားဒီလူကသူတပားပေါ်မှာဆိုရှင်တကယ်ပဲကောင်းမြတ်သလားစိတ်နဲ့သဘောထားကောင်းရှိရဲ့လားဆိုတာခံမှန်းဖို့ရန်အတွက်ကအလွန်အလွန်မှပင်ခက်ခဲတယ်เนาะဒါကြောင့်နောက်ကြောကနေမှဓာတ်နဲ့ထိုးတယ်ဆိုတာဒါအဓိကပဲလေလူတွေရဲ့စိတ်ကိုစိတ်နှလုံးသားအဖြစ်เนาะကိုရှိမှတော့တမျိုးဆက်ဆံပြောဆိုနေတဲ့ခါမှာတော့အာတကယ်ပဲပြုလိုက်လဲပြုငါဆိုရှိတယ်လို့နောက်ကျောကနေမှကိုယ့်ကိုမလုပ်လဲဆိုတာကိုယနေ့လူတွေရဲ့စိတ်နဲ့သဘောထားကိုကျွန်တော်ခံမှန်းခဲ့တယ်ဒါကြောင့်ယေရမိကဘာပြောလဲဆိုတော့စိတ်နှလုံးဒီခတ်သိမ်းသောအရာထက်စင်းလဲတတ်ဤတော်တော်ကြောက်စရာအကောင်းဆုံးအရာကစိတ်နှလုံးဖြစ်ပါတယ်အလွန်ယိုယွင်းသောသဘောရှိဤတဲ့နော်ဒါကြောင့်ဒီနေ့ဒီစိတ်နှလုံးသားတွေကဆိုရှင်ယိုယွင်းပျက်စီးလာတယ်စိတ်နှလုံးသားတွေကဆိုရှင်လုံးဝပုတ်ပြတ်လာပြီးတော့မကောင်းတဲ့စိတ်နဲ့သဘောထားတွေများပြားလာကြတယ်။ဘာကြောင့်ဒီဂျိုရွေးပျက်စီးမှုတွေက
များပြားလာပြီးတော့လူတွေရဲ့ကြားထဲမှာဒုနဲ့ဒီလွမ်းမိုးလာတာလေ။ဘာပြောလဲစိတ်နဲ့လေစိတ်နဲ့သဘောထားကိုအဘယ်သူတိတ်နိုင်တယ်လဲ။ဒီနေ့ကျွန်တော်လူသားအခြေအပေါ်မှာဘယ်သူကစိတ်ထားကောင်းတယ်လဲ။ဘယ်သူကစိတ်ကောက်ချစ်တယ်လဲစဉ်းလဲတယ်လဲဆိုတာကိုဘယ်သူမှမသိနိုင်ဘူးเนาะ။ကျွန်တော်လိုင်းနေပေါ်မှာလဲကြားဘူးတယ်မဟုတ်လား။တချို့ကကိုယ့်ကိုချေဟန်ဆောင်ပြီးမှလိမ့်လေသွားတဲ့လူတွေသဘောခံစားခဲ့ရပြီးတော့တခါတည်းဟုတ်ချင်းဒုက္ခရောက်တဲ့သူတွေအများအကြီးကြုံတွေ့နေရတယ်เนาะ။မျက်ရည်နဲ့တခါတဲ့ဒူးနဲ့မျက်ရည်တုတ်ရတဲ့ဘဝမျိုးနဲ့ရင်ဆိုင်ပြီးတော့ကြံခဲ့တဲ့သူတွေအများကြီးတွေ့ရတယ်။ဘာကြောင့်လဲ?ယနေ့ကိုယ့်ကိုယ်ကဘာလဲ?တကယ်ချစ်သလားတကယ်ပဲနှစ်သက်သလားကိုယ့်ဘဝမှာဆိုရှင်တကယ်ပဲစိတ်သဘောထားကောင်းတဲ့ကိုညီသလားဆောင်မသလားဆိုတာကိုလူတိုင်းကတယောက်နဲ့တယောက်ပေါ်မှာတောင်းမှဝေခွဲလို့မရလောက်အောင်ဖြစ်နေကြတယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်စိတ်နှလုံးသဘောကိုအဘယ်သူသိနိုင်တယ်လဲ?သိနိုင်တဲ့သူကကျွန်တော်တို့ရဲ့စိတ်နှလုံးသားကိုဖန်ဆင်းတော်မူတဲ့ဘုရားသခင်မှတပါယနေ့လောကလူသားချင်းချင်းမှာတို့ရှင်ဘယ်သူမှမသိနိုင်ဘူးဘယ်သူမှလည်းပဲဒီစိတ်နေသဘောထားကိုဖတ်ဖို့ဆိုတာလည်းမလွယ်ကူပါဘူးချစ်တဲ့မိစေပေါင်းတို့ဒါကြောင့်စာလံကျမ်းခန်း199ပိုက်ငယ်69 69မှာဆိုလို့ရှိရင်ကိုတော်ဤတရားကိုကျွန်တော်တို့ဒီအလွန်နှစ်သက်ပါ၏တနေ့လုံးစင်ကျင်အောင့်မေ့လျက်နေ၏ပညာတရားတော်သည်အကျွန်ုပ်ဤယံသူတို့ထက်ကျွန်ုပ်ကိုတာ၍ပညာရှိစေပါ၏ပညာတရားတော်သည်အကျွန်ုပ်၌အစဉ်တည်ပါ၏တသက်ခံတော်မူချက်တို့ကိုအကျွန်ုပ်တို့သည်စင်ချင်းအောင့်မေ့သောကြောင့်အကျွန်ုပ်ဤဆရာပေါင်းတို့ထက်တာ၍နားလည်ပါ၏ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကားတို့ရှင်ဒီလိုမျိုးလောကမှာတို့ရှင်ဖောက်ပြန်ဆင်းလဲခြင်းတဲမှာနေ့စနေရက်မြလူတွေကားတို့ရှင်များပြားလာတဲ့ဒီစိတ်ဖောက်ပြန်မှုတွေတကယ်ပဲရက်ဆက်မှုတွေဘာကြောင့်ဖြစ်ပေါ်လာတာလဲဒီအချင်းရတဲ့အဓိကရဲ့တောချက်ကတော့လူတွေကဖျားမသိတရားမသိဖြစ်လာတဲ့အတွက်ကြောင့်ဖြစ်တယ်เนาะဖျားဆိုတာလည်းပဲအာကိုရမှမသိဘူးဖျားကိုတရမှမသိတော့ဘူးဖျားသခင်ရဲ့စိုးဆုံးမတဲ့စကားတွေကိုလည်းပဲနာခံလိုက်လျှောက်ရမှလည်းမသိတော့ဘူးဖျားတရားဆိုတာလူတွေကဝင်းနေကြတဲ့အတွက်ကြောင့်ဖျားတရားမှမရှိတော့ဘူးဆိုရင်ဖျားရဲ့စကားတော်ကိုနားမထောင်တော့ဘူးဆိုရင်ယနေ့ကျွန်တော်တို့ကတော့ရှိရင်ဖခင်ရဲ့စကားကိုတောင်မှနားမထောင်ဘူးဆိုရင်လူအချင်းချင်းပေါ်မှာဘလောက်ရက်ဆက်ဖို့ရတဲ့ဘလောက်ထိတောင်မှဆိုရှင်များပြလာကြမလဲချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့မှာဆိုရှင်ကျွန်တော်တို့ကတော့ရှင်ဘာလို့ရမလဲဆိုတော့ဖခင်ရဲ့တရားတော်ကိုကျွန်တော်တို့နှစ်သက်ပါ ਈ ကိုတော်ကိုကျွန်တော်ခိုလွန်ပါ ਈ ကိုတော်ကိုကျွန်တော်ကိုးကွယ်ပါ ਈ ကိုတော်ဖခင်နဲ့တူကျွန်တော်ရဲ့အသက်တာကိုတည်ဆောက်ပါမယ်ဆိုပြီးတော့ကျွန်တော်ရဲ့ဘဝအသက်တာကဖခင်သခင်ရဲ့လက်တော်ပဲစကတ်အံ့နာဖို့ရည်ကြီးတယ်နော်ဒီနေ့ကျွန်တော်ရဲ့အသက်တာဆိုရှင်ဘုရားသခင်ကိုအမြဲတမ်းပဲဘုရားနဲ့တူမွေ့လျော်ပြီးတော့အသက်ရှင်ဖို့အရန်ရှိကြည့်တယ်။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်ပညာတရားတော်တွေအကျွန်တော်ဤရန်သူတို့ထဲအကျွန်တော်ကိုတာ၍ပညာရှိစေပါ၏။ဘုရားသခင်ရဲ့နှုတ်တော်အတွက်စကားဘုရားသခင်ရဲ့ပညာတော်ဟာဆိုရှင်ယနေ့လောကလူပေါင်းတော်တွင်မှာလုံခြုံဖို့စိတ်ချဖို့စိတ်နှလုံးသားတွေဟာဆိုရှင်ဖောက်ပြန်ဆင်းတဲ့ခြင်းမရှိဘဲနဲ့အကောင်းမြင်ဝါဒနဲ့သူတို့ဘာပေါ်မှာဖေးမှဖို့၊ကူညီဖို့ဒီအချင်းရာတွေပေါက်ပွားလာဖို့ရတဲ့အတွက်ဒီကဘာဖြစ်လဲ?ဖယားသခင်ရဲ့ပညတ်တော်တရားပဲအရေးကြီးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့လူတွေကဆိုရှင်ပညတ်တရားရဲ့အပြင်ဘက်မှာတွာလာလှုပ်ရှားနေထိုင်သက်ရှင်တဲ့ခါမှာအဲ့ဒီစိတ်နှလုံးသားကဆိုရှင်မကောင်းတဲ့အမှုရာတွေများစွာနဲ့တခါလွမ်းမှုနေကြတယ်အကောင်းမြင်ဝါဒဆိုတာမရှိကြတော့ဘူးသူတို့ဘာပေါ်မှာဆိုရှင်အစိုးအကောင်းတဲ့သူတို့ဘာပေါ်မှာဆိုရှင်အမျိုးမျိုးနဲ့ကျွန်တော်ကဆိုရှင်ဘလို့နီးအပြင်သူတို့ဘာကိုအနိုင်ယူရမယ်ဘလို့လှည့်စားရမလဲအဲ့ဒီအချင်းရာတွေကလူတွေရဲ့အထင်မှာများစွာပေါက်ပွားလာတာဒါပါကြောင့်လည်းဖျားတရားမရှိဘူးဖျားနဲ့ဝေးတဲ့ဝေးနေကြတဲ့အတွေ့အကြုံဖြစ်ပါတယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ဖျားသခင်ရဲ့ပညာတော်ဟာဆိုရှင်ယံသူတို့ထက်ကျွန်တော်ကိုတာ၍ပညာရှိစေပါတယ်နော်နောက်ဖျားသခင်ရဲ့သားသမီးတွေကဖျားသခင်ရဲ့အလိုတော်ကိုလိုက်လျှောက်ပြီးတော့အသက်ရှင်နေဆိုရင်လောကမှာဆိုရှင်တကယ်ပညာရှိတဲ့ရှိတဲ့ပညာရှိတွေဖြစ်နေမယ်နော်ဒါကြောင့်ပညာတရားတော်တည်းအကျွန်ုပ်၌အစင်တည်ပါ၏ဒီနေ့ဖယားသခင်ရဲ့နှုတ်ကပတ်တော်ဖယားသခင်ရဲ့နှုတ်ထွက်ဖယားသခင်ရဲ့ကျွန်တော်တို့ဘုံမှာပေးထားတဲ့ပညာတော်ဟာတဲ့နော်ကျွန်တော်တို့မှာဆိုရှင်အစင်တည်တယ်ပြည့်ပြည့်သွားတယ်ဆိုတာမရှိဘူးလူတွေကပဲဖြတ်တာလူတွေကပဲပညာတော်ကိုမလိုက်လျှောက်ဖဲနဲ့ပညာတော်ရဲ့အပြင်ဘက်ကိုရောက်သွားတာဖယားရဲ့ပညာတော်ကဘယ်တော့မှမပြည့်ပြည့်ဖဲနဲ့ကျွန်တော်တို့နဲ့အတူအမြဲရှိတယ်ကျွန်တော်တို့ကလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရည်ကြီးပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်တက်သိခံတော်မူချက်တို့ကိုကျွန်တော်ဒီစင်ချင်အောင်မေ့တော့ကြောင့်ကျွန်တော်ဤဆရာပေါင်းတို့တဲ့တာ၍နားလေပါ၏တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကဖခင်ရဲ့သားသမီးများဖြစ်ကြတယ်ဖခင်သခင်ကဆိုရှင်အားလုံးပေါ်မှာဖခင်ကဆိုရှင်ဖန်ဆင်းတယ်စောက်ရှောက်တယ်ကြွယ်ကာပေးတယ်တို့ပေမဲ့လည်းပဲယနေ့သ သားသမီးတွေဒီလောကကမ္ဘာသားတွေအားလုံးကဆိုရှင်တနေ့နဲ့တနေ့ကလူတွေကဖောက်ပြန်နေကြတယ်လူတွေကဆိုရှင်အမျိုးမျိုးနဲ့တခါဆိုရှင်ဆုပ်ယုပ်တဲ့အမှုချင်းနေတဲ့အသက်ရှင်နေကြတယ်နော်အနိုင်ထက်စီးမြင်နေတဲ့မိမိရဲ့ဘဝတို့ဆိုရှင်ရှင်းတန်နေကြတယ်ဒီချင်းရတွေကိုကြိလိုက်တဲ့အခါမှာလူတွေကဖယားသခင်ကိုမျက်မှောက်မပြုကြတော့ဘူးဖယားသခင်ကိုကျွန်တော်ကဆိုရှင်အဆက်အသွယ်မပြုကြတော့ဘူးဒီလိုကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကိုအဓိကအားပေးချင်တာကဖယားရဲ့သားသမီးတွေကဖယားသခင်ကလောကရဲ့လူပေါင်းလောကအလိုတော်တွဲမှာဆိုရှင်ဘေးကင်းဖို့လုံခြုံဖို့နဲ့တာယာစွာဝါပြောပြီးတော့ပျော်ရွှင်နိုင်ဖို့ရန်တဲ့ဖယားသခင်ကနှုတ်ကပတ်တော်ပညတ်တော်တရားကိုကျွန်တော်ကိုပေးထားတာဖြစ်တယ်အဲ့ဒီပညတ်တော်တရားတိုင်းကျွန်တော်ရဲ့အသက်တာကအစင်မြဲတည်ပြီးတော့ကျွန်တော်လိုက်လျှောက်အသက်ရှင်မယ်ဆိုရင်ကျွန်တော်တို့ကလောကမှာပညာရှိတွေဖြစ်တယ်တဲ့နော်ပညာရှိတွေဖြစ်တယ်ဒီတို့ကြောင့်ဒီနေ့ချစ်တဲ့မိတ်ဆွေတို့အထူးကအားပေးချင်တာကကျွန်တော်တို့လောကမှာဖခင်ရဲ့သားသမီးဖြစ်တဲ့အခါမှာဖခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့ပညတ်တော်ကိုကျွန်တော်ကဖယ်ရှားလို့ဖယ်ရှားပြီးတော့အသက်ရှင်ဖို့မဟုတ်ဘူး။ဒါကြောင့်ကျွန်တော်မိသားစုတွေတာယာခြင်းနဲ့ကျွန်တော်အဖွဲ့အစည်းတွေတာယာခြင်းနဲ့ကျွန်တော်ရက်ရွာကြီးတာယာခြင်းနဲ့ကျွန်တော်တို့ရဲ့အဖွဲ့ကျွန်တော်တို့ရဲ့အပေါင်းအသင်းရောင်းရင်းတွေအများနဲ့ပျော်ရွှင်စွာနဲ့တယောက်နဲ့တယောက်ညှို့ညင်စရာလည်းမရှိဘူးစိတ်နဲ့သဘောထားအားလုံးကတသွေးနဲ့တသန်နဲ့ဝမ်းမြောက်စွာနဲ့ကျွန်တော်လက်တွဲနိုင်ဖို့ရန်အတွက်အဓိကရည်ကြည်ဆုံးချက်သည်ဖခင်ရဲ့ပညတ်တော်ကိုကျွန်တော်အားလုံးကလိုက်လျှောက်အသက်ရှင်ဖို့ဖြစ်ပါတယ်။မိတ်ဆွေပေါင်းတို့ဒါကြောင့်သုတ်တန်ကျမ်းခန်းကြီး6ပိုင်းငယ်23ပါဆိုရှင်အချောင်းမူကပညတ်တော်သည်မိကွက်ဖြစ်၏တဲ့အရန်ကောင်းတဲ့နှုတ်ကပတ်တော်တမန်ကျမ်းချက်ဖြစ်တယ်နော်ပညတ်တော်ကမိကွက်ဖြစ်တယ်ဒီနေ့လောကမှာကျွန်တော်အားလုံးကမောင်တို့ထဲမှာရှိနေကြတာအဲ့တော့ဒီအမောင်တို့ထဲမှာကျွန်တော်တို့ကိုယ်တိုင်ကလင်းအောင်ပါမှမလုပ်နိုင်ဘူးဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဘုရားသခင်ရဲ့ပညတ်တော်ဒီဟူသောမိကွက်ကိုကျွန်တော်ကဆိုရှင်အသက်တာမှာရှင်တန်လှုပ်ရှားလိုက်လျှောက်ခြင်းအားဖြင့်ဒီနေ့ကျွန်တော်ရဲ့ဘဝတတာကတာယာဖြောင်ဖြူစွာနဲ့ကျွန်တော်အလင်းကိုရရှိပြီးတော့ရှောက်လန်းနိုင်မှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ပညတ်တော်သည်မိကွက်ဖြစ်၏တရားတော်သည်အလင်းဖြစ်၏တဲ့နော်ဒါကြောင့်ဘုရားသခင်ရဲ့ပညတ်တော်ကကျွန်တော်တို့အားလုံးလောကသားတွေအတွက်မိကွက်ဖြစ်တယ်စေမီးပမာအမြဲတမ်းပဲထွန်းလင်းပေးနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘဝလုံခြုံတယ်ကျွန်တော်ဘဝသွားလာတဲ့ခါမှာခလုံးမထီစုမညိစေရဘူးကျွန်တော်တို့ရဲ့ဘဝရှိရဲ့တတ်တာတစ်လျှောက်လုံးပါလို့ရှိရင်ဖြစ်လာမဲ့အခိုက်တန့်ဟန်တာနှောက်ရက်တွေစာဒမနရန်ဆွေမဆွေအားလုံးကိုယနေ့ကျွန်တော်ကဆိုရှင်ကြော်လွားပြီးတော့အောင်မြင်တဲ့အသက်တာမျိုးနဲ့ကျွန်တော်ရှောက်လဲနိုင်ဖို့ရန်အတွက်ပညတ်တော်ဒီဟုသောမိခွက်ကကျွန်တော်ကိုအမြဲတမ်းပဲလမ်းပြနေတာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဖခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့ပညတ်တော်ကိုဒီနေ့ဖခင်ရဲ့သားသမီးတွေကတသွေးမတိန်ကျွန်တော်လိုက်ရှောက်မယ်ဆိုရင်လောကမှာကျွန်တော်အားလုံးကတာယာနေမှာနော်တာယာနေမှာဖြစ်တယ်မိတ်ဆွေပေါင်းတို့ဗျာဖခင်ရဲ့ပညတ်တော်က10ပါးလေးပဲရှိတယ်ဒီ10ပါးကိုမှကျွန်တော်ကတော့ရှင်တသွေးမတဲ့ကျွန်တော်ရတတ်တာကတော့ရှင်ဖခင်ရဲ့အလိုတော်တိုင်းတိဆောက်ပြီးတော့အသက်ရှင်ကြမယ်ဆိုရင်ကျွန်တော်တို့ရဲ့အသက်တာကတော့ရှင်အမြဲတမ်းပဲဝမ်းမြောက်ပျော်ရွှင်သားရစွာနဲ့ရှိစေနိုင်မှာဖြစ်တယ်အဲဒါတရားတော်ဒီအလင်းဖြစ်တယ်အပြစ်ကိုပြတ်တတ်သောဩဝါဒစကားသည်အသက်လမ်းဖြစ်၏ဒီနေ့ပညတ်တော်ကတော့ရှင်ကျွန်တော်တို့ဘာအပြစ်လုပ်တယ်ဆိုတာကိုပေါ်ပြတဲ့မှန်တစ်ချက်ဖြစ်တယ်မိတ်ဆွေပေါင်းတို့ဒါဒီမန်ကိုကြည့်လိုက်တဲ့ခါမှာငါဘာအပြစ်ရှိနေတယ်လဲငါဘာလုပ်လဲဆိုတာကိုပေါ်ပြပေးတဲ့အတွက်ကြောင့်ကျွန်တော်ကဆိုရှင်အသက်လမ်းကနေမှာဘယ်တော့မှမလွဲမချော်နဲ့ကျွန်တော်ရှောက်လန်းနိုင်မှာဖြစ်တယ်နော်ကျွန်တော်တို့ကသွားနေတာကအသက်လမ်းကျွန်တော်တို့ထာဝရအသက်ရဖို့ရန်အတွက်သွားနေတဲ့လမ်းခီးကိုရှောက်နေတာဖြစ်တယ်ဒီတော့ကြောင့်ကျွန်တော်ရဲ့အသက်လမ်းကနေမှာမချော်ကြသွားဖို့ရန်အတွက်ထိမ့်ပေးနေတဲ့အရာကပြညတ်တော်ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါနေနဲ့ကျွန်တော်ကအပြစ်တွေလုပ်တယ်ကျွန်တော်တို့ကဆိုရှင်မှားယွင်းမှုတွေများစွာရှိတယ်ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဇာတိတဘောကများကြီးလွှမ်းမိုးနေတဲ့ခါမှာအဲ့ဒီထဲကနေမှကျွန်တော်ကဆိုရှင်ဖယားသခင်ထံမှာအလင်းမီသွားပြီးတော့ကျွန်တော်အသက်တာမှာဆိုရှင်ဆက်ကပ်ပြီးတော့တစ်ခါပြန်ပြီးတော့နောင်တတရားနဲ့တောင်းမှန်တောင်းရှိုးနိုင်ဖို့ရန်အတွက်ကျွန်တော်တို့ကပညတ်တော်အားဖြင့်ငါဘာပညတ်ကိုချိုးဖောက်တယ်ဘာကိုငါတို့ရှင်ကျိုးလွန်နေတယ်ဆိုတာကိုကျွန်တော်ကထောက်ပြနေတယ်ဘယ်ထဲမှာရောက်နေတယ်ဘယ်အပြစ်ထဲမှာရောက်တယ်ဘယ်ထဲမှာကျွန်တော်ကြာရှုံးနေလဲဆိုတာထောက်ပြတဲ့ခါမှာအဲ့ဒီအရှုံးနှင်းကနေမှကြာနေတဲ့ထဲကနေမှကျွန်တော်ပြန်လဲပြီးတော့တက်နိုင်ဖို့ရန်အတွက်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်ရဲ့တက်တာမှာစင်မီးတကွယ်မီးခွက်ဖြစ်တဲ့ပညတ်တော်ဖြစ်တဲ့ဒါပြမကပင်နဲ့ဘုရားသခင်ရဲ့ဒီပညတ်တော်ဟာဆိုရှင်ကျွန်တော်ရဲ့အသက်တာအသက်လမ်းကိုနော်ပေါ်ပြပေးတဲ့ဩဝါဒစကားဖြစ်တဲ့ခါမှာကျွန်တော်အားလုံးကဘုရားရဲ့အလိုတော်တိုင်းတသွေးမတိန်နဲ့လိုက်လျှောက်ပြီးတော့အသက်ရှင်ကြဖို့အရင်ကြီးကြီးပါတယ်လောကကြီးကျွန်တော်အားလုံးပါရဖို့ကျွန်တော်တို့ရဲ့အသင်းတော်ကြီးတာယာဖို့ကျွန်တော်တို့ရဲ့မိသားစုတာယာဖို့ကျွန်တော်တို့ရဲ့အပိုင်းဝိုင်းအပေါင်းအသင်းတွေတာယာဖို့ဝမ်းမြောက်ဖို့ပျော်ရွှင်ဖို့အဓိကတော့ချက်သည်မိတ်ဆွေပေါင်းတို့ဒ ဒီနေ့ကျွန်တော်ရဲ့တက်တာမှာရိုရွေးပျက်စီးနေသောစိတ်နေသဘောထားအားလုံးကိုပြန်လည်ပြီးတော့ပြုတ်ပြင်းမောမှန်နိုင်ဖို့ရတဲ့ပညာရှိတဲ့သားသမီးဖြစ်ဖို့ရတဲ့အဓိကလိုအပ်တော်အရာသည်ကျွန်တော်ကဖယားသခင်ကိုကျွန်တော်မျက်မှောက်ပြုတ်ပြီးတော့ဖယားနဲ့တူအမြဲတမ်းမွေ့လျော်ပြီးတော့ဖယားသခင်ရဲ့စကားဖြစ်တော်ဖယားရဲ့ပညာတော်ကိုကျွန်တော်အားလုံးကလိုက်လျှောက်နားထောင်သက်ရှင်ခြင်းအပြင်ဒီနေ့ကျွန်တော်ရဲ့အသက်တာကိုရှေ့ဆက်လန်းကြပါစို့တို့မှသာလျှင်ကျွန်တော်ရဲ့ဖယားရဲ့သားသမီးများနေတဲ့အမြဲတမ်းပဲဝမ်းမြောက်နိုင်မှာဖြစ်တယ်ဖယားရဲ့သားသမီးများနေတဲ့အမြဲတမ်းပဲစိတ်သဘောထားကောင်းပြီးတော့စိတ်နှလုံးသားဖြူစင်စွာနဲ့ယနေ့ကျွန်တော်ရဲ့အသက်တာကဆိုရှင်ဖယားရဲ့ဘုန်းတော်ကိုဆက်လက်ပြီးတော့ထင်ရှားနိုင်မှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဖယားသခင်ရဲ့ချစ်ချင်းမေတ္တာဓိဟုသောဖယားရဲ့ပေးထားတော်မူတဲ့ကျွန်တော်တို့အပေါ်မှာစီမြင်စီကံအားလုံးကကျွန်တော်တို့လုံးဝပြည့်စုံကုန်လုံးလဲရှိပါတယ်အဲ့ဒီပြည့်စုံကုန်လုံးလဲရှိတဲ့ဖယားသခင်ရဲ့စီမြင်စီကံကိုကျွန်တော်အားလုံးကစနစ်တကျနဲ့အသက်တာကိုရှင်သန်သွားလာပြီးတော့လိုက်လျှောက်အသက်ရှင်ခြင်းအပြင်ကျွန်တော်တို့ရဲ့ဘဝသားရဖြောင်ဖြူးမဲ့ဖယားပို့ဆောင်တဲ့အသက်လမ်းခီကဘယ်တော့မှကျွန်တော်မှတို့ရှိရင်တင်းချော်သွားစရာအကြောင်းမရှိဘဲနဲ့ဖယားကကျွန်တော်ကိုအစိုးဆုံးသုံးတိုင်အောင်ပို့ဆောင်ကောင်းချီးပေးမယ်ဆိုတာကိုယနေ့ချစ်တဲ့မိတ်ဆွေတို့ကိုသတင်းကောင်းပါလိုက်ပါတယ်။ဒါချစ်တဲ့မိတ်ဆွေများအားလုံးဒီနေ့ဖောက်ပြန်သင်ခွဲခြင်းထဲမှာရှိနေတဲ့ဒီအချင်းရာတွေတဲကနေမှကျွန်တော်အားလုံးကဖယားရဲ့သားသမီးပီတဆွာနဲ့ဘဝတတ္တာကိုရှင်သန်နိုင်ရဲ့အတွက်ဖယားရဲ့အလိုတော်နဲ့ညီကျွန်တော်ရဲ့အသက်တာမှာလို့ရှိရှင်သန်ပြီးတော့ဖယားပေးတဲ့ကောင်းချီးမင်္ဂလာနဲ့အမြဲဝမ်းမြောက်ပျော်ရွှင်စွာနဲ့ဘဝတတ္တာခီးကိုရှောက်လန်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပါဖယားကောင်းချီးပေးပါစေ
မျောလင့်ခြင်းအတန်တော်သားရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တော်သားရှင်များရှင်စကားပြေတာမင်္ဂလာစီစဉ်မှာတင်းစိတ်နှလုံးကိုငှအားပေးလို့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လေးစားရတဲ့လူငယ်မောင်မယ်လေးများတို့ငယ်ရွယ်တဲ့သင်တို့ကိုစတုတို့ရဲ့အရှင်ခရစ်တော်သခင်ကငှသာသင်နှလုံးကိုငှအားပေးလို့ဆိုပြီးမိန့်တော်မူပါတယ်။သားသမီးလေးတွေနဲ့လူငယ်မောင်မယ်လေးများတို့လူငယ်တို့ရဲ့စိတ်နှလုံးတွေကိုကိုရရှင်ထံပေးအပ်စေဖို့ကဘာကြီးရဲ့ကေတီရှင်ကအလိုတော်ရှိပါတယ်။ဖျားသခင်ဘက်မှာတစ္ဆာရှိစွာရည်တည်နေကြတဲ့ကလေးသူငယ်မြောက်များစွာကိုလူငယ်တို့အနေနဲ့တွေ့ရှိကြရပါလိမ့်မယ်။ခရစ်တော်ယေရှုရှင်သည်အလေးမှရည်တည်တော်မူတဲ့ကဲ့သို့သားသမီးလေးတွေအနေနဲ့အလေးမှလိုက်လျှောက်ကြပါပဲ။သားသမီးလူငယ်မောင်မယ်လေးတို့အနေနဲ့ခရစ်တော်ရှင်ဖျားသခင်ကိုချစ်တော်မူပြီးကိုရောရဲ့အလိုတော်ကိုဆောင်ရွက်ပေးဖို့နှိမ့်သက်ကြပါတယ်။ဒီလိုလူငယ်လေးတွေဟာနေ့စဉ်ဘဝအသက်တာရဲ့တာဝန်တွေကိုဖန်ဆောင်ကူညီပေးခြင်းဖြင့်မိဘနှစ်ပါးရဲ့စိတ်ကိုချမ်းသာစေပါတယ်။သူတို့လေးတွေရဲ့ကလေးဘဝနဲ့လူငယ်လူရွယ်ဘဝတစ်လျှောက်လုံးမှာသူတို့ဟာသခင်ခရစ်တော်ရဲ့တစ္ဆာရှိသောတပည့်တော်အနေနဲ့ယက်တည်နေတာကိုတွေ့မြင်ကြပါလိမ့်မယ်။လေးစားရတဲ့လူငယ်မောင်မယ်လေးများတို့တတိနဲ့စောင့်မျှော်ပြီးဆုတောင်းလျက်နေပါ။ဖျားသခင်ရဲ့အမှုကိစ္စတို့မှာပုဂ္ဂလိကအတွေ့အကြုံရယူပါလူငယ်မောင်မယ်လေးတို့ရဲ့မိဘတွေကလူငယ်တို့ကိုတင် जा ပို့ချပေးมาဖြစ်ပါတယ်။သားသမီးလေးတွေရဲ့ခြေလမ်းတွေဟာမှန်တဲ့လမ်းကိုရှောက်နေစေဖို့မိဘတွေအနေနဲ့လမ်းပြပို့ဆောင်ပေးရပါမယ်။ဒါပေမဲ့စိတ်နှလုံးသားလေးတွေပြောင်းလဲနိုင်ဖို့ကမိမိခွန်အားနဲ့မရနိုင်ပါဘူး။ယေရှုခရစ်တော်ထံမိမိတို့ရဲ့စိတ်နှလုံးကိုအံ့နှံလိုက်ပါ။လူငယ်တို့ကိုကိုရရှင်ပေးထားတဲ့တမန်တော်ရဲ့အဖိုးထိုက်တန်လာတဲ့အလင်းတရားမှာလိုက်လျှောက်ရပါမယ်လေးစားရတဲ့မိဘနဲ့အုပ်ထိန်သူတွေအနေနဲ့အိမ်တော်ဘုရားမှာမိမိတို့ရဲ့တာဝန်ကိုတစ္ဆာရှိစွာထမ်းဆောင်ပြီးဖျားသခင်ရဲ့ကျေးဇူးတော်အောက်မှာကြီးထွားရင့်တန်စေပါလူငယ်မောင်မယ်လေးတို့အနေနဲ့လည်းမိဘစကားကိုနားထောင်ပြီးမိဘတွေပေးတဲ့အကြံဉာဏ်တွေကိုနားထောင်ကြရပါမယ်ဖျားသခင်ကိုချစ်ပြီးကြောက်ရွံ့ရိုသိရင်လူငယ်တို့ဘုရားအသက်တာမှာဝိညာဉ်ကိုပညာသင်ပေးခြင်းစည်းကမ်းတည်သမှုရှိစေခြင်းတို့နဲ့အတူဥသင်ဆုံးမဆောင်ရွက်ပေးရမယ့်တာဝန်ဝတ္တရားတွေကိုကိုရောကအနှံထားတော်မူမှာဖြစ်ပါတယ်။လေးစားရတဲ့လူငယ်လေးတွေကိုမိဘတွေကအကူအညီတောင်းတဲ့အခါဝမ်းမြောက်ဝမ်းသာစွာနဲ့လက်ခံလှူဆောင်ကူညီပေးပါ။မိဘတွေကိုစိတ်ချမ်းသာစေပါတယ်။ဒီလိုနီးနေတဲ့လူငယ်မောင်မယ်လေးတို့အနေနဲ့လည်းမိဘနဲ့ထိတွေ့ဆက်ဆံတဲ့လူတွေအတွက်လည်းကောင်းကြီးမင်္ဂလာတရက်ဖြစ်စေပါလိမ့်မယ်။လူငယ်မောင်မယ်လေးတို့အနေနဲ့မိဘကိုယူတည်ပြီးဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေကြပါ။စာရန်ရဲ့တိုက်ခိုက်မှုကိုအောင်နိုင်ဖို့တိုက်ပွဲစဉ်မှာ အောင်မြင်နှိမ်နှမှုတိုင်းကလူငယ်တို့ကိုရန်သူထက်သာတဲ့နေရာကိုပို့ဆောင်ပေးမှာဖြစ်ပါတယ်။လေးစားရတဲ့သောသားရှင်များနဲ့လူငယ်မောင်မယ်လေးများတို့အပေါ်ဖျားသခင်ထံတော်မျက်စီမှာငြိမ့်သက်ခြင်းကောင်းကြီးမင်္ဂလာတွန်းလောင်းချပေးပါစေလို့ဆုတောင်းပေးလိုက်ပါရရှင်။ကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။
တောတာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။